သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နောက်ထပ်23ခုနှစ်ဟာဩစတြေးလျနိုင်ငံအတွက်အတက်အကျတွေများတဲ့နှစ်ဖြစ်ပါတယ်အဲ့ဒီနှစ်အတွင်းနိုင်ငံရေးပြောင်းလဲမှုတွေခေတ်ရေးစီးကြောင်းအခိုက်အတန့်တွေလည်းဖြစ်ပေါ်ခဲ့ပါတယ်2023ခုနှစ်ဟာကုန်စည်နှုန်းမြင့်မားမှုနဲ့စတင်သလိုကုန်စည်နှုန်းမြင့်မားမှုနဲ့ပဲအဆုံးသတ်နေဆဲဖြစ်ပါတယ်ညွန့်ပေါင်းနိုင်ငံရေးအဖွဲ့ရဲ့ဘဏ္ဍာရေးဆိုင်ရာပြောခွင့်ရသူ Angus Taylor ကအခုလိုပြောခဲ့ဖူးပါတယ်ဩစတြေးလျနိုင်ငံကအလဲအလလူဒန်းစားတွေဟာအတိုးနှုံးမြင့်တဲ့အိမ်အကျွေးတွေနဲ့ဝန်ပိနေရသလိုကုန်စည်နှုန်းမြင့်မားမှုနဲ့အခွန်မြင့်မားမှုစနစ်တွေနဲ့ဝန်တွေပိနေရပါတယ်။သုံးလအတွင်းမှာအိမ်အကျွေးဆရတဲ့နှုန်းက9600ခန့်နှုန်းတိုးမြင့်လာပြီးလေဘာအစိုးရတက်လာကြတဲ့က3ဆနီးပါးထိုးတက်လာတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။2023ခုနှစ်အတွင်းအိမ်ငါးရန်ခါအစမတန်မြင့်မားနေတာကလည်းလူပြောများတဲ့အကြောင်းအရာတွေဖြစ်ပါတယ်။အလုပ်သမားတွေဟာသူတို့ရတဲ့လောအခလာစာနဲ့မတန်လောက်အောင်အိမ်လက္ခတွေပေးနေရပြီးအိမ်လက္ခဈေးမြင့်မားလာခြင်းကြောင့်အလုပ်သမားတွေဟာလာစာပိုကောင်းတဲ့အလုပ်တွေရွှေ့ပြောင်းကြပြီးကုမ္ပဏီတွေဟာလည်းအလုပ်သမားတွေရှာမရတော့တဲ့အနေအထားတွေကြုံရတဲ့အပြင်လူအများအပြားဟာလည်းအိုးအိမ်မဲ့တဲ့အနေအထားကိုရောက်သွားကြရတဲ့နေ့ဖြစ်ပါတယ်။Perth မြို့မှာနေထိုင်တဲ့အာလာဟာသူ့သားသမီး6ယောက်ထဲမှာ3ယောက်နဲ့အတူတူအိမ်ရဲ့အဖေတခုမှာအတူတူနေထိုင်ကြတာဖြစ်ပြီးတချို့သားသမီးတွေကတော့သူ့ရဲ့ဇနီးတင်တဲ့အတူတခြားနေရာမှာနေထိုင်ရတယ်လို့ပြောပြပါဗျ။အိမ်တစ်အိမ်ထဲမှာအတူတူနေဖို့နေရာတွေရှာမရလို့ခွဲခွာနေထိုင်ကြရတာလို့ပြောပြထားပါဗျ။ကျွန်တော်ရဲ့သားသမီးတွေအားလုံးနဲ့အတူတူtent တခုထဲမှာပဲအဖြစ်ဖြစ်အတူတူကိုနေချင်ပါတယ်ကျွန်တော်အလိုချင်ဆုံးကသားသမီးတွေနဲ့အတူတူနေထိုင်ရပြီးသူတို့နဲ့နီးနီးကပ်ကပ်ရှိနေဖို့ဖြစ်တယ်လို့ပြောသွားခဲ့ပါတယ်အာနာပိုင်တွေနဲ့ခေါင်းဆောင်တွေဟာငွေကြေးဖောင်းပွမှုကိုရှော့ချနိုင်ဖို့နီးလန်းတွေကိုရှာကြံပြီးတော့အငားချထားတဲ့အိမ်တွေရှာပါမှုနဲ့ကုန်စည်နှုန်းမြင့်မားမှုတွေကိုကင်တွယ်ဖို့ကြိုးစားကြပါတယ်ဘဏ္ဍာရေးဝန်ကြီး Jim Chalmers ကမေလမှာကျင်းညာတဲ့တနှစ်စာဘတ်ဂျက်အစီအစဉ်မှာအစိုးရအနေနဲ့အကောင်းဆုံးစ조사လုပ်ဆောင်နေတဲ့အကြောင်းပြောသွားခဲ့ဖူးပါတယ်။လူတွေအနေနဲ့ကြီးမားတဲ့ကုန်စည်နှုန်းမြင့်မားမှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုကျွန်တော်တို့သိပါတယ်။ဒါပေမဲ့ငွေကြေးဖောင်းပွားမှုပြဿနာမှာတိုးတက်မှုရှိအောင်ကျွန်တော်တို့လုပ်ဆောင်နိုင်ခဲ့ပါတယ်။မကြာခင်တုန်းကပြတ်သားထားတဲ့အချက်လေးတွေအရတွေ့မြင်ခဲ့ကြရတာပါ။လူနေမှုကုန်ကြစည်အစီအစဉ်မှာငွေကြေးဖောင်းပွားမှုတွေထမဖြစ်စေမဲ့အစီအစဉ်မှန်ဖြစ်အောင်ရေးဆွဲထားပါတယ်လို့ပြောသွားခဲ့ပါတယ်။2023ခုနှစ်ဟာဝန်ထမ်းစရာတွေများခဲ့တဲ့နှစ်လည်းဖြစ်ပါတယ်။ဇန်နဝါရီလတုန်းက Queensland ပြည်နယ် Gold Coast မြို့မှာ helicopter တစ်စီးပြတ်သွားလို့လူ၄ဦးဆုံးရှုံးရပြီး၈ဦးဒဏ်ရာရရှိခဲ့ပါတယ်။ဂျီနယ်ရဲ့ဒုဝန်ကြီး Stephen Miles ရဲ့အဆိုအရ Sea World Resort မှာရဟယင်တစ်စီးကစင်တက်ဖို့လုံနေချိန်မှာနောက်စည်းကတဲ့လာရကနေတိုက်မိတာဖြစ်လို့စုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါရယ်ควีนส์แลนด์ရဲတွေကသူတို့ရဲ့စုံစမ်းစစ်ဆေးမှုကိုဆက်လက်လုပ်သွားမှာဖြစ်ပြီးသူတို့ရဲ့အစီရင်ခံစာကိုတေမှုတေခင်းစုံစမ်းစစ်ဆေးရေးဆိုင်ရာအရာရှိစီပေးပို့မှာဖြစ်ပါရယ်ควีนส์แลนด์အစိုးရကလည်းဒီဖက်ဒရယ်အစိုးရရဲ့ပြန်တမ်းရေးဆိုင်ရာအာဏာပိုင်တွေနဲ့လည်းဆက်လက်ပြီးတော့တတ်နိုင်သလောက်သူတို့ရဲ့စုံစမ်းမှုကိုအထောက်အကူပြုမဲ့ကူညီပံ့ပိုးမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ်။ New South Wales ပြည်နယ်မှာလည်းလူအယုံနှစ်ခုမှာတဲ့ကြီးအမျိုးသမီးနှစ်ဦးဟာစိတ်မကောင်းရတဲ့နှီးတွေနဲ့ကွယ်လွန်ခဲ့ရပါတယ်။ Claire Howland ဆိုတဲ့အမျိုးသမီးကိုရဲတအူးက Taser ရဲစစ်နဲ့တိုးလိုက်တဲ့အတွက်သေဆုံးသွားခဲ့ပါတယ်။ Queensland ပြည်နယ်လေပိုင်းကန်ယူတန်ဒီတာမနေထိုင်တဲ့တဲ့ကြီးအမျိုးသမီးတူကတော့လိန်ပိုင်းဆိုင်ရာမဖွဲ့မရပြုကျင့်ခံရလို့တည်ဆုံခဲ့ရတာပါစုံစမ်းစစ်ဆေးရေးရဲအရာရှိ Jane Doherty ကကွယ်လွန်သူအတွက်စိတ်မကောင်းဖြစ်ရတယ်လို့တခြားတဲ့ကြီးတွေအတွက်လည်းစိတ်မကောင်းဖြစ်ရတယ်လို့အခုလိုပြောပါတယ်အိမ်မှာပဲနေထိုင်တဲ့လူတယောက်ယောက်အခုလိုတိုက်ခိုက်ခံရတာဟာ အိမ်မတန်ကိုမှဆူရတဲ့လောက်ရဖြစ်ပါတယ်။ဒါပေမဲ့ကိုကိုကိုတော်မကာကွယ်နိုင်တဲ့တဲ့ကြီးအမျိုးသမီးတူကိုအခုလိုပြုကျင့်တာဟာမယုံနိုင်စရာလောက်အောင်ကိုဖြစ်ရတယ်လို့ပြောသွားခဲ့ပါတယ်။နိုင်ငံရေးမှာလည်း2023ခုနှစ်ဟာလှုပ်ရှားမှုတွေများခဲ့တဲ့နှစ်ဖြစ်ပါတယ်။ဒါနဲ့တိုင်းသားတွေကိုကူစားပြုတဲ့အတန်တန်ကိုလွှတ်တော်မှာထက်သွင်းဖို့အတွက်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေကိုအပြောင်းလဲလုပ်သင့်မသင့်ဆိုတာကိုလူထုဆန္ဒခံယူပွဲကျင်းပတဲ့အခါမှာတနိုင်ငံလုံးကပြည်သူအများစုကမပြောင်းသင့်ဘူးလို့ဆန္ဒပြခဲ့ကြပါတယ်။အဲဒီလိုရလကြောင်းဝန်ထဲကြေကွဲရတယ်လို့ Yes Campaign အဖွဲ့ရဲ့ Director Dean Parkin ကပြောပါတယ်။ No လို့မဲပေးခဲ့ကြတဲ့ Australian တွေကိုဓာတ်ရိုက်ပြောချင်တာကတော့ Aboriginal နဲ့ Torres Strait Islander တွေဟာခမားတို့စီကနေဘာမှရယူလို့ချင်စိတ်မရှိဘူးဆိုတာကိုကျေးဇူးပြုပြီးတော့နားလည်ပေးပါသူတို့ကခမားတို့ကိုနိနာလို့စိတ်ဘယ်တော့မှဖြစ်စေမဲ့လူတွေမဟုတ်ပါဘူးကျွန်တော်တို့ရဲ့တမိုင်းကြောင်းတွေနဲ့ရိုးရာတွေကိုခမားတို့နဲ့အတူတူပူးပေါင်းချိန်ယုံတက်တက်ပါပဲလို့ပြောသွားခဲ့ပါတယ်နောက်ထပ်နိုင်ငံရေးဖြစ်ရာတွေကတော့ New South Wales ပြည်နယ်မှာမတ်လတုန်းကပြုလုပ်တဲ့ဒီနယ်ရွေးကောက်ပွဲမှာအစိုးရအသစ်ကိုရွေးချယ်ခဲ့ကြပါတယ်။ New South Wales ပြည်နယ်မှာ Liberal Party ကနေ Labor Party ကအစိုးရဖြစ်လာလို့ Australia တနိုင်ငံလုံးမှာ Tasmania ပြည်နယ်ကလွဲရင်ကြံတဲ့နေရာတွေမှာ Labor Party ကအစိုးရဖြစ်နေပါတယ်။ဒီတနေ့ထဲမှာပဲပြည်နယ်ဝန်ကြီးချုပ်နှုတ်ဦးကလည်းရာဒူးကနေနှုတ်ထွက်တာမျိုးလည်းရှိခဲ့ပါတယ်။ Queensland ပြည်နယ်ဝန်ကြီးချုပ် Anastasia ဖလာဆေးဟာဝန်ကြီးချုပ်အဖြစ်နှုတ်ထွက်ခဲ့ပြီးဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒေးနီယယ်အန်ဒရူးစ်ကလည်းပြည်နယ်ဝန်ကြီးချုပ်အဖြစ်ရာထူးကနေနှုတ်ထွက်ခဲ့ပါတယ်။အန်အဖွဲ့ကပြည်နယ်နေတဲ့အလို့အထူးအခွင့်အရေးတွေပြည့်ဝတဲ့အလို့အင်မတန်ကိုအရေးကြီးတဲ့အလို့ကနေမထွက်ခွာချင်ပါဘူး။ဒါပေမဲ့လည်းဒီအလို့ဟာနိုးနေတဲ့ကာလပတ်လုံးမှာအလို့လှုပ်ချိန်ဖြစ်တဲ့အတွက်အချိန်အတိုင်းသာတစ်ခုအထိသာလုံနိုင်တဲ့အလုပ်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။နိုင်ငံရေးအတက်အကျတွေအပြင်ဆက်သွယ်ရေးရဝန်ဆောင်မှုမှာလည်းကြည့်ရရိုက်မှုတွေရှိခဲ့ပါတယ်။ Optus ဆက်သွယ်ရေးဆိုင်ရာစနစ်မှာဆက်တောက်မှုတွေဖြစ်ကွာလို့လူပေါင်းတန်းတဲ့ကြီးဒုက္ခရောက်ခဲ့ကြပြီးအဲ့ဒီတုန်းကဆိုရင်တချို့လူတွေဟာအရေးပေါ်တုံညသုံးလုံးလိုအပ်လို့ခေါ်တာတော့ခေါ်လို့မရတဲ့အနေအထားမျိုးဖြစ်ခဲ့လို့ Optus ရဲ့ CEOBrian Rosemary ကိုလွတ်တော်ကခေါ်ယူမေးမြန်းခဲ့ပါတယ်။အမှန်တော့ကျွန်တော်တို့ရဲ့ဆက်သွယ်ရေးကွန်ရက်တွေဟာဒီလိုအပြောင်းအလဲကိုကင်တွယ်လက်ခံနိုင်တဲ့အနေအထားမျိုးရှိသင့်ပေမဲ့လည်းတခါတလေမှအဲ့ဒီလိုဖြစ်မနေပါဘူး။ကျွန်တော်တို့ရဲ့ဆက်သွယ်ရေးစနစ်ကိုချက်ချင်းအပြောင်းအလဲလုပ်လိုက်ပြီးနောက်နောက်ဒီလိုအဆက်အသွယ်လုံးဝပြတ်တောက်သွားရတာမျိုးမဖြစ်တော့အောင်ကျွန်တော်တို့ဆောင်ရွက်ထားပြီးဖြစ်တဲ့အကြောင်းအများပြည်သူကိုတက်အပ်အတိပေးပြောကြားလို့ရဆိုပြီးတော့တောင်းပန်စကားပြောဆိုခဲ့ပါတယ် Optus Network ကယနေ့အချိန်အထိဆက်လက်လက်ပတ်နေပေမဲ့လည်းသူ့ရဲ့ CEO ကတော့အလုပ်ကနေထွက်ခွာသွားခဲ့ရပါတယ်ကုမ္ပဏီကြီးရဲ့အရာရှိချုပ်အလုပ်ကနေနှုတ်ထွက်ရတာဟာ Optus CEO သာမဟုတ်ဘဲ2023ခုနှစ်အတွင်း Qantas လေကြောင်းလိုင်းရဲ့ CEO Alan Joyce ကလည်းရာထူးကနေနှုတ်ထွက်ခဲ့ပါတယ်Qantas လေကြောင်းလိုင်းမှာအစီအမပြေမှုတွေများခဲ့ပြီးသူတို့ရဲ့ဝန်ဆောင်မှုဆိုင်ရာပြဿနာတွေကြောင့်အလုပ်ထွက်ခဲ့တာဖြစ်ပေမဲ့လည်း CEO Alan Joyce ဟာဒေါ်လာငွေ22တန်းပိုက်ပြီးတော့မှအလုပ်ကနေထွက်ခွာခဲ့တာဖြစ်ပါတယ် CEO အသစ်ဖြစ်လာသူ Vanessa Hudson က Qantas brand နာမည်ပြန်ပြီးတော့နာမည်ကြီးလာအောင်လုပ်မယ်လို့ပြောသွားခဲ့ပါတယ်ဒီကာလဟာကျမတို့အတွက်အစိန်ခေါ်မှုမြင့်မားတဲ့ကာလနဲ့ကြုံတွေ့ရပေမဲ့လေကျမတို့မှာကြီးမားတဲ့အခွင့်အလမ်းနဲ့စိတ်လှုပ်ရှားဖွယ်ရာအနာဂတ်တွေရှိပြီးတော့ကျမတို့ရဲ့ brand နာမည်ပြန်ရစေမယ့်အနာဂတ်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်ဒီနှစ်အတွင်းမှာစိတ်ကြည်နူးဖွယ်ရာတွေလည်းရှိခဲ့ပါတယ်ဩစတြေးလျနိုင်ငံကရုပ်ရှင်တရုတ်ဆောင် Margot Robbie ဟာ Barbie ဆိုတဲ့ရုပ်ရှင်ဇာတ်ကားမှာတရုတ်ဆောင်ခဲ့ပြီးအဲ့ဒီဇာတ်ကားဟာ box office မှာစံချင်တင်အောင်အောင်မြင်ခဲ့ပါတယ်။အဲ့ဒီဇာတ်ကားဟာအင်တာနက်မှာလည်းနေရာယူနိုင်ခဲ့လို့ Google ရဲ့တစ်နှစ်စာအများဆုံးလူတွေရဲ့ရှာဖွေမှုစီးရင် Year in Search ဟာ Barbie ဖြစ်ပြီးတော့ Oppenheimer ထက် ကျော်လွန်သွားတာဖြစ်ပါတယ်။ဇာကာကိုလူကြိုက်များတဲ့အပေါ်ပျော်ရွှင်ခဲ့ရတယ်လို့မင်းသမီးမာဂော့ရူဘီကပြောပါတယ်။မယုံကြည်နိုင်လောက်အောင်ပါပဲ။ကဘာတဝန်းကလူတွေရဲ့စိတ်အားထက်သန်မှုတွေလူတွေအနေနဲ့သူတို့ရဲ့တငယ်ချင်းတွေနဲ့စုပေါင်းပြီးတော့ပန်းရောင်အဝတ်တွေဝှစ်ဆင်ပြီးတော့အဲ့ဒီဇာကာကိုဆွေးနွေးကြသလိုအမျိုးသားတွေကလည်းပါဝင်မှုလုပ်တာကိုတွေ့ရတဲ့အတွက်အင်မတန်ကိုမှစိတ်လှုပ်ရှားခဲ့ရတယ်လို့ပြောသွားခဲ့ပါတယ်။ဒီနှစ်အတွင်း Melbourne မြို့မှာ Taylor Swift Show လည်းရှိခဲ့လို့သူ့ကိုအားပေးတဲ့ Swiftie တွေအများကြီးပျော်ရွှင်ခဲ့ရသလို Taylor Swift Show ပွဲကိုလာမယ့် February လကျရင်လည်း Sydney မြို့မှာပြသဖို့ရှိနေပါတယ်။ Anna Larissa Cho ဟာလူတိုင်းဝယ်ချင်းနေကြတဲ့ရှိုးလက်မကိုဥအောင်ဝင်နိုင်ခဲ့တဲ့အပေါ်အင်မတန်မှကံကောင်းတယ်လို့ပြောသွားခဲ့ပါတယ်။ကျမအထက်တန်းចောင်းသူဘွားကလေးက Swiftie တူဖြစ်ခဲ့တာပါ။ကျမနဲ့ကျမရဲ့ရီးစားဟောင်းအတွေ့ Love Story ဟာကျမတို့ရဲ့ theme song ကိုဖြစ်ခဲ့ပါတယ်။ညကလေးကကျမကကောင်းကိုအဲ့လိုမပြောပါဘူး။သုံးခါလောက်နိုးလာပြီးတော့ဘယ်အချိန်ရှိပြီလဲဆိုတာဖုန်းကိုကြည့်ကြည့်နေရတယ်လို့ပြောသွားခဲ့ပါတယ်။ဒါအပြင်ဩစတြေးလျနိုင်ငံဟာ Charles ဘီယင်နန်းတက်ပြီးတဲ့နောက်ဘီယင်အစ်စ်လည်းရခဲ့တယ်လို့ Charles ဘီယင်နဲ့သူ့ရဲ့ကျင်ဖော်တို့ဟာဩစတြေးလျနိုင်ငံကိုလာရောက်လည်ပတ်ခဲ့တယ်လို့ရေးထားတဲ့ Debra Grocker ရဲ့စာမကိုတင်ဆက်လိုက်ပါတယ်ရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ SBS Radio App ကို Download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီစစ်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ